မေရိကန်ပြည်ထောင်စုမေဇူရီပြည်နယ်ဖာဂူဆန်မြို့မှာလူပြူရဲရာရှိတဦးကလက်နက်မဲ့ဆယ်ကျော်တဲ့လူမဲတဦးကိုတနက်နေ့ပြစ်ခတ်လို့တေဆုံးသွားခဲ့ရတဲ့တနှစ်ပြည့်နှစ်ပတ်လည်နေ့မှာအကြမ်းဖက်တက်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုရဲ့အလဲပိုင်းမေဇူရီပြည်နယ်ရဲ့မြို့နယ်တစ်ခုကိုအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။တနင်္ဂနွေနေ့နှောင်းပိုင်းရဲတပ်ဖွဲ့ရဲ့ကားတစ်စီးကိုပြစ်ခတ်ခဲ့သူလို့တန်တရားရှိသူအသက်18နှစ်အရွယ်လူငယ်တစ်ယောက်ကိုအစိုးရရှိနေတွေကစွဲချက်10ခုနဲ့တရားစွဲဆိုခဲ့ပြီးတဲ့နောက်စိန့်လူးစ်မြို့နယ်အုပ်ချုပ်ရေးမှူးစတီဗ်စတန်ဂါကအရေးပေါ်အခြေအနေကြေညာလိုက်တာဖြစ်ပါတယ်။အဲ့ဒီလူငယ်ဟာအမှတ်သားမဖော်ပြထားတဲ့ရဲကားတစ်စီးကိုတနင်္ဂနွေနေ့နှောင်းပိုင်းမှာတနက်နေ့ပြစ်ခတ်ခဲ့ပြီးရဲရရှိ၄ယောက်ကပြန်လည်ပြစ်ခတ်ရမှာဒဏ်ရာရရှိသွားခဲ့တယ်လို့ဆိုပါတယ်။အရေးခင်းဖြစ်ပွားခဲ့ပြီးတဲ့နောက်တနေ့ကြပြန်လည်ကြံ့ခိုင်အောင်မနာမနေတိဆောက်လာခဲ့တဲ့လူမှုအတိုင်းဝန်းကြီးအတွင်းမှာအခုလိုအကြမ်းဖက်တိုက်ခိုက်လာတဲ့လူရက်ကိုလက်မခံနိုင်ဘူးလို့မစ္စတာစတန်ဂါကပြောပါတယ်။အခုလိုထုတ်ပြန်လိုက်တဲ့အရေးပေါ်အခြေအနေကြေညာချက်ကြောင့်မြို့နယ်ဖာဂူဆန်တပွိုက်တရားဥပဒေစိုးမိုးရေးကိစ္စတွေကိုမြို့နယ်ရဲတပ်ဖွဲ့မှူးဂျွန်ဘယ်မာကတာဝန်ယူထိန်းချုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ရဲတပ်ဖွဲ့ကဘလို့အေးအေးယူဆောင်ရွက်မှုတွေပြုလုပ်မယ်ဆိုတာကိုတော့မသိရသေးပါဘူးတနင်္ဂနွေနေ့အကြမ်းဖက်တိုက်ခတ်မှုတွေကိုရဲတပ်ဖွဲ့ကနှိမ်နှင်းလိုက်ပြီးတဲ့နောက်တနင်္လာနေ့စိန့်လူးစ်မြို့ရဲ့အနီးတရားရုံးရဲ့ရှေ့မှာလူပေါင်း90လောက်ကိုဖမ်းဆီးလိုက်ပါတယ်